ပြီးခဲ့တဲ့လကတော်မီချောင်းတောင်ကုန်းတွေပေါ်မှာတစ်ပင်တစ်တော်တွေပြုံးတိခဲ့ရတဲ့အမေရိကန်ပြည်ထောင်စုလော့အင်ဂျလစ်မြို့ရဲ့မြောက်ပိုင်းမှာရေကြီးမြေပြိုလာကြောင့်အနည်းဆုံး16ဦးသေဆုံးပြီးအိမ်တချို့ပျက်စီးပါတယ်။အနည်းဆုံးလူ16ဦးပျောက်ဆုံးနေရတဲ့အတူရဲတပ်ဖွဲ့တွေအမျိုးသားအစောင့်တပ်ကမ်းခြေဆောင်တပ်တို့ရဲ့အကူအညီနဲ့လော့စင်ဂျလစ်ခရိုင်ကရှာဝေကယ်ဆယ်ရေးအဖွဲ နိုင်မယ်လို့ထင်တဲ့အကြောင်းစန်တာဘာဘရာခရိုင်ပြောခွင့်ရအမ်ဘာအန်ဒါဆန်ကပြောပါတယ်။မြေပြိုမှုဖြစ်စေခဲ့တဲ့မိုးသက်မုန်တိုင်းကအင်္ဂါနေ့အစောပိုင်းမှာပြက်ပြဲသွားခဲ့တာကြောင့်ဒူးလောင်မြုပ်တဲ့ရွှေနေထဲမှာအိမ်တွေထဲမှာပိတ်မိနေသူတွေကိုရဟတ်ရင်တွေခွေးတွေအသုံးပြုရှာဖွေနေတဲ့အရေးပေါ်ကယ်ဆယ်ရေးလုပ်သားတွေအတွက်လမ်းရှင်းသွားစီပါတယ်။အနည်းဆုံးအင်ဒါစင်ပေါင်းများစွာပျက်စီးဒါမှမဟုတ်လဲခေါင်တည်တဲ့ဒေသတွေမှာအပျက်အစီးကြီးကြီးမားမားရှိနိုင်တယ်လို့စန်တာဘာဘရာခရိုင်ရဲမှုဘေးဘရောင်းကပြောပါတယ်ထိတ်တန့်ဦးစားပေးလုပ်ငန်းကတော့ပျက်စီးခဲ့တဲ့အဆောက်အုံတွေထဲမှာအသက်ရှင်ကျန်ရစ်သူတွေရှိနေသလားဆိုတာကိုစမ်းစစ်ဖို့ဖြစ်တယ်လို့လဲခရိုင်ရဲမှုကပြောပါတယ်မွန်တီစီတိုမှာအသေးအပြောက်အများဆုံးဖြစ်မယ်လို့ယုံကြည်ထားကြတာပါကျောဝချမ်းသာတဲ့မွန်တီစီတိုကတချို့လမ်းတွေကရွှေမြင့်ကြီးတွေလိုဖြစ်နေပြီးတစ်တုံးတွေကြောက်တုံးတွေနဲ့ပိတ်မိနေတယ်လို့လဲစန်တာဘာဘရာခရိုင်ပြောခွင့်ရကပြောပါတယ်ရှင်